ဟုတ်ကဲ့ခင်ဗျာအခုကကျွန်တော်ပထမအဦးဆုံးအနေနဲ့ပြောချင်တာကဒီမစ္စတာဆဆကာဝါနဲ့ Nippon Foundation ရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်အနေနဲ့တော်တော်လေးပဲဟိုလေ့လာထားတဲ့အခါကျတော့ပြီးခဲ့တဲ့နှစ်ပေါင်းတော်တော်ကြာခဲ့ကဒါတခြားတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စတွေမှာရောဒေတာဖွံ့ဖြိုးရေးကိစ္စတွေမှာပါလှုပ်ဆောင်ပေးနေကြတာတွေကိုကျွန်တော်သိရပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ဟိုနှစ်တွင်းမှာတော့အထူးသဖြင့်ရွေးကောက်ပွဲကာလမတိုင်မြင်တဲ့ရွေးကောက်ပွဲကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးရရှိရေးအတွက်ဆိုပြီးတော့ဆက်ဆက်ကာကွာကအထူးသဖြင့်ဂျိုးပန်းလာတာကိုတွေ့ရပါတယ်ခင်ဗျအဲ့တော့ဟိုခီးတွေလည်းရခိုင်ပြည်ထဲကိုသွားတယ်ဆိုတော့ဟိုခေါင်းဆောင်အနေနဲ့လည်းတွေ့ခဲ့ကြတယ်ဆိုတော့ဒီအချိန်မှာအခုလက်ရှိနောက်ဆုံးအချိန်တွေပေါ့နော်အခုမစ္စတာကာကွာဆက်ဆက်ကာကွာအနေနဲ့ရခိုင်ပြည်နယ်ထဲမှာအခုပြည်နယ်အတွင်းမှာငြိမ်းချမ်းရေးရလာဖို့အလားအလာပေါ့ဘယ်လောက်များဟိုအကောင်းမြင်တယ်လဲခင်ဗျာဘယ်လောက်များဟိုမျှော်လင့်ထားတယ်လဲ
あなたもご存知のように、ラカイン州は大変複雑。
ホケディシャロティアタイマーベヤカイミネアチェディハソロシテインプタユショウトゥイレアチェニマシバレ。ウマピョメソロシェノディロヒンダアタウイアイエンアイエリクシティヤカイタマドエイエリアパウェヤカイディダハソロシインプタショウトゥイレアチェニシバレ。アニディショウトゥイレディアチェニジャタマディタマドネエイハソロシエピソソリポディトゥカンカモモピロケビレナパイマトゥハシュイリコポネパタピロマレベトゥリコပြုလုပ်နိုင်ဖို့ရန်အတွက်သတ်မှတ်တော်တဲ့အေးဟာဆိုလို့ရှိရင်အဖြစ်ခတ်ရမှုတွေလည်းပဲပြုလုပ်ခဲ့ပါလေ။နှစ်ဦးနှစ်ဖက်ဟာဆိုလို့ရှိရင်အဖြစ်ခတ်ရတဲ့ကတိကူးမှုတွေလည်းပဲကောင်းကောင်းလိုက်နိုင်ရမှာလက်တွေ့ဆောင်ရွက်ရရှိတယ်ဆိုတဲ့အကြောင်းကိုလည်းပဲကျွန်တော်ကိုယ်တိုင်ရခိုင်ပြည်နယ်စစ်ပွဲသွားခဲ့တယ်။စစ်တွေနဲ့တဆင့်ဘူတီတာမဲ့ကြောက်တော့ကျွန်တော်ကကြောက်တော့ကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်လည်းအဲ့ဒီဒေတာမှာရှိတဲ့လူကြီးလူငယ်ဝိရှင်ဒီမြို့တပိမြို့သားမကြီးတွေလူရှင်ဆိုင်ဝင်ချမ်းတွေဖြစ်ပေလေသမားတွေဖြစ်ပေအဲ့မှာရှိရဒီလက်တော်လမ်းလာလူတွေကျွန်တော်အကုန်လုံးမင်းများတဲ့အချိန်မှာဆိုလို့ရှိရင်သူတို့ data ခံသူတွေဒီအနေနဲ့ရခိုင်သူတို့ကိုဒီခိုင် data ကိုကိုးစားပြုတဲ့သူတို့ကိုကိုးစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်ကိုသူတို့ဒီအရောက်ဖို့ချက်ပါတယ်ဆိုတော့စိတ်ဆန္ဒအင်မတန်ပြည့်ပြည့်တဲ့စိတ်ဆန္ဒရှိတယ်ဆိုတော့ကြားသိခဲ့ရပါတယ်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမှာဆိုလို့ချင်တာဆိုလို့ရှိရင်တော့ရခိုင်ဒီအရေးကိုဖြည့်ချင်းဖို့ဆိုလို့ရှိရင်ပြောရှင်ရခိုင် data ငြိမ်းချမ်းရရှိဖို့အတွက်ကိုဆိုလို့ရှိရင်အေးအေးနဲ့တတ်မတော်ဟာဆိုလို့ရှိရင်ကိုရွေးကောက်ပွဲပြုလုပ်ဖို့အတွက်ကိုပြစ်ခတ်ရဆက်ပေးထားတာဖြစ်ပါတယ်။ဆိုတော့ဒီကနေ့ပတ်သက်ပြီးတော့မှဒီအရန်ကိုကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တဲ့အတွက်ကြောင့်ရခိုင်ဒေသမှာရွေးကောက်ပွဲတစ်ခုပြုလုပ်ခြင်းပါခြင်းအားဖြင့်ရခိုင်ဒေသမှာဆိုလို့ရှိရင်ဒီငေးချောင်းရဲ့ရရှိတဲ့ဒီအခွင့်အရေးဟာဆိုလို့ရှိရင်လည်းပဲပွင့်လာမယ်။အနာဂတ်ရခိုင်ဒေသရဲ့ရခိုင်ပြည်ငေးချောင်းရဲ့ရရှိဖို့တစ်ခုအမတန်အရေးကြီးတဲ့ရွေးကောက်ပွဲတစ်ရက်ဖြစ်တယ်လို့လည်းကျွန်တော်မြင်ပါတယ်။ဒီကောက်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသမှာငြိမ်းချမ်းရေးလမ်းစပို့လာတယ်ဖြစ်ချင်ပါတယ်။အဲဒီရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသဒီခေါင်းဆောင်တွေလို့ရှိရင်ရခိုင်ဒေသရဲ့ဒီဒေသခံတွေဟာဆိုလို့ရှိရင်သူတို့ဟာဆိုလို့ရှိရင်အရင်ကအထူးကြံဆန်တဲ့ဖဲချန်ထားချစ်ခင်ရလာမသိဘူးဆိုတော့မှသူဟာဆိုရင်အရင်ကစိတ်ကူပန်လည်းရှိတယ်ဆိုတော့လည်းကျွန်တော်ကိုယ်တိုင်မှတော့ကျွန်တော်တွေ့မြင်ကြတိခဲ့ရပါတယ်ဆိုတော့ဒီအနာကရခိုင်ဒေသရဲ့နဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်ဒီရခိုင်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသရဲ့အနာကကိုလည်းပဲကျွန်တော်တို့ဒီအနာကတဲ့အိမ်မက်တွေကိုကျွန်တော်ကောင်းမွန်အောင်ပြုလုပ်သွားပေးနိုင်မလို့ထင်ပါတယ်အဲတော့မဟုတ်ဒီလိုမဟုတ်ပဲနဲ့ဒီကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တတ်မတော်တဲ့အေးရဲ့ယုံကြည်မှုတွေပြန်မှပြည့်ပြသွားမလားဆိုတော့ဘာလို့အာရခိုင်ရခိုင်ဒေသငြိမ်းချမ်းရေးရမလားပြီးလို့ရှိရင်တော့မဟုတ်အဲဒီတတ်မတော်တဲ့အေးရဲ့ဓာတ်တဲ့မယုံကြည်မှုပြန်မှပြည့်ပြသွားမလားဆိုတော့လမ်းစောလမ်းခွက်မှာရောက်နေတဲ့အနေအထားဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်အခုမစ္စတာဆဆကာဝါပြောသလိုပေါ့နော်ဒီပြီးခဲ့တဲ့အခေါက်တွေတုန်းကဆိုလို့ရှိရင်ရခိုင်ဒေသကိုလည်းကိုယ်တိုင်သွားရောက်တဲ့တတ်မတော်နဲ့ရခိုင်တတ်မတော်အကြောင်းမှာဒီရင်းချမ်းရေးအပြစ်ခတ်ချက်စီရအောင်လဲဆောင်ကြည့်ပေးနိုင်ခဲ့တယ်။နောက်ပြီးတော့ဒီကြည်အောင်စုရွေးကောက်ပွဲကော်မရှင်ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ပါတွေ့ပြီးတော့ရွေးကောက်ပွဲကိုအမြန်ဆုံးပြန်ကျင်းပပေးပါဆိုပြီးတော့မြစ်တာရခံခဲ့တာရှိပါတယ်။ဒါပေမဲ့အခုဆိုလို့ရှိရင်အခုဇန်နဝါရီလဒီနောက်ပိုင်းမှာပေါ့နော်ဟိုဒီလူလွတ်တော်အသစ်ပြန်ခေါ်မယ့်အနေအထားတွေရှိလာပြီ။အလားတူပဲအခုအာဏာရဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောအရဆိုလို့ရှိရင်ဒီရခိုင်ဒေသထဲမှာရွေးကောက်ပွဲတစ်ခုပြန်လုပ်ဖို့ဆိုတာကဒါတော့ကြီးမြန်မြန်ဆန်ဆန်မလုပ်နိုင်ဘူးဆိုတဲ့သဘောတွေပြောနေတယ်ဆိုတော့ဒီကိစ္စအင်းနဲ့ပတ်သက်လို့ရောမစ္စတာဆဆကာဝါအနေနဲ့ဘလို့နားလဲသဘောပေါက်ပါလားခင်ဗျာဒါအစိုးရအနေနဲ့ဒီရွေးကောက်ပွဲတွေကိုမလုပ်ချင်မြန်မြန်ဆန်ဆန်မလုပ်ချင်ဘူးဆိုတဲ့သဘောကဘာကြောင့်လို့နားလဲထားပါလဲခင်ဗျာ
အဲ့တော့ဘာသာကြီးဝါAung San Suu Kyi 政権は
ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံကတဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပံခွင့်ရှိပဲပြည်သူတွေရဲ့ပေးရဒီမဲတရားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်အဲချလာမဲ့ပြည်သူတွေကိုယ်စားပြီးမဲ့တော့အမှတ်ကိုတို့တော်ပို့မဲ့တော်မှာကိုယုံကြည်တဲ့လူတွေကနေတော့
ဒီတော့ဆက်စစ်ကြီးအစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူး။မြေကောက်ပေါ်သူတို့ဒီချပတ်ပြင်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်။အကယ်၍မလုပ်ခဲ့ဘူးဆိုတော့ရှိတော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအရောက်မယ်လို့ကျွန်တော်ထင်ပါတယ်။ဟုတ်ကဲ့။အဲ့တော့ဒီဟိုဒီကဲတဲ့ဟိုခောက်တွေအတွင်းမှာဟိုပြည်ဆောင်ရေးပြောခဲ့ပြီးတဲ့နောက်ပိုင ပြီးတော့ကျွန်တော်မြင်ရပါတယ
်私はမြန်မာの少数民族
ဟုတ်ကဲ့ကျွန်တော်ဟာဆိုလို့ရှင်တို့ဒီ HIV ဘောနော်ဒီရရှိဖို့အတွက်ကိုကျွန်တော်ဆိုလို့ရှင်တွေ့ဆုံမြန်မာနိုင်ငံတိုင်းတိုင်းဟာဒီမြို့သားတွေနဲ့တင်ပြရေးဒီ population ဒီဆိုဝမ်နဲ့ဒါထက်မှာ data ရရှိအတွက်ဒီကကိုကျွန်တော်ဒီစပါနိုင်ငံအစိုးရဘောနော်သူကိုဆိုလည်းကြည့်ရမယ်နဲ့ကျွန်တော်တာဝန်ယူဆောင်ရပေးလက်ရှိပါတယ်အခုအချက်ကြီးကျွန်တော်ဟာဆိုလို့ရှင်ဒီထိုင်းနဲ့မြန်မာနိုင်ငံကိုသွားသွားလာလောက်တာအချိန်ပေါင်း130လောက်ရှိခဲ့ပါတယ်ထိုင်းနိုင်ငံမှာဆိုလို့ရှင်တော့ Ching Mai Mae Sak ဘောနော်အဲ့ဒီညောကျွန်တော်ကိုရိုင်း program မှာလည်းကျွန်တော်တိုင်းတာကောင်းဆောင်မယ်ကျွန်တော်တွေ့ရှိခဲ့ပါတယ်အတော့ဆဆွေးကြည့်အစိုးရပေါ်ပေါ်လာပြီးတဲ့နောက်ပိုင်းမှာဒီ HIV တာဝန်ခံဖြစ်တဲ့ဒီအစိုးရတာဝန်ခံလူကြီးတွေကိုတိုင်းတာဘက်ကကောင်းဆောင်နေတဲ့ကျွန်တော်တွေ့ဆုံခွင့်ရအောင်မိတ်ဆက်ပေးခဲ့ရတယ်ပဲကျွန်တော်ကိုယ်တိုင်ပဲကျွန်တော်မိတ်ဆက်ပေးခဲ့ရတာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းဒီတိုင်းတာလက်နက်ကိုင်ဒီကောင်းဆောင်များဆိုလို့ရှိရင်မြန်မာနိုင်ငံကိုသွားလို့မရဒီ proposal မရှိမြန်မာနိုင်ငံသွားလို့မရတိုင်းတာကောင်းဆောင်မျိုးဆိုလို့ရှိရင်လည်းအဲကျွန်တော်ဒီမြန်မာနိုင်ငံသွားလို့ရအောင်ဆိုတော့ခေါ်သွားခဲ့ပါတယ်ကျွန်တော်ခေါ်သွားတဲ့အချိန်မှာဆိုလို့ရှိရင်လည်းဒီတိုင်းတာကောင်းဆောင်နေတဲ့အချိန်မှာဆိုလို့ရှိရင်ဒါမှအင်မတန် block of the hotline ပါနော်အဲ့ဒီကိုကျွန်တော်ခေါ်သွားခဲ့ပါတယ်သူတို့ခေါ်သွားတဲ့အချိန်မှာကျွန်တော်အတက်အာမခံပါတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်သူတို့အရောက်ခေါ်သွားတော့မှတော့ဆန်းစုကြည်ရဲ့အေးကိုကျွန်တော်ခေါ်သွားတော့မှတော့ဆန်းစုကြည်နဲ့ပြဿနာဆွေးနွေးမှုတွေလည်းပဲပြုလုပ်ဖို့ရရှိရကျွန်တော်ဆောင်ပေးခဲ့ပါတယ်ဆိုတော့ကျွန်တော်ပြောချင်တာဆိုရှင်ကျွန်တော်ဟာဆိုလို့ရှိရင်တက်နေပဲအဆင်ပြေတယ်တို့မဟုတ်လို့ရှိရင်ဒီအစိုးရနဲ့အဆင်မပြေဘူးဆိုတာကျွန်တော်အမျိုးလုံးဝမရှိပါဘူးကျွန်တော်ဆိုလို့ရှိရင်ခုနပြောတဲ့အတိုင်းပဲဂျပန်နိုင်ငံအစိုးရကိုယ်စားလှယ်တယောက်အနေနဲ့ဒီမြန်မာနိုင်ငံရဲ့အလုံးသွားပြီးတော့မြန်မာနိုင်ငံဖြစ်ပေါ်ရေးမြန်ဘိုးချောင်းဆိုင်ရဲ့ဒီအိမ်မက်ဖြစ်တဲ့ဘုနောက်စုပြီးတော့အလုံးသွားပြီးတော့မြန်မာနိုင်ငံတော့တိဆောက်ရေးအေကိုဒီအိမ်မက်ကိုအကောင့်ထဲပို့နိုင်ပြဖို့ရတော့ကိုကျွန်တော်စူးစမ်းဆောင်ရွက်ပေးရချင်တယ်ဖြစ်ပါလိမ့်
။ဟိုကျွန်တော်သဘောပေါက်ပါတယ်ဒါမြန်မာနိုင်ငံမှာအရေးကြီးတဲ့အဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ရောအစိုးရဘယ်ကောနှစ်ဖက်စလုံးနဲ့ဒါမျှတအောင်ဟိုညီညွတ်မှုတွေရရှိအောင်ဆောင်ကျင်းပေးနေတယ်မစ္စဆလာကဝါချူဝမ်ဟိုကျွန်တော်နားလည်ပါတယ်။အဲတစ်ချိန်တည်းမှာပဲကျွန်တော်မေးချင်တာကအထူးသဖြင့်ပေါ့နော်အေးရခိုင်တပ်မတော်ကိုမြန်မာအစိုးရကနေပြီးတော့ဒါအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အခုဒီအေးအဖွဲ့အစည်းရဲ့ဟိုတပ်မတော်ရဲ့ခေါင်းဆောင်ပိုင်းပေါ့နော်ဘုရုထုံးမြင့်နိုင်တို့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲမစ္စဆဆာကဝါနဲ့တွေ့ဆုံခဲ့ရတာရှိသလားခင်ဗျာတွေ့ဆုံမှုအကြောင်းအရာတွေမှာဟောခက်ခဲတာတွေရှိသလားအဲ့ဒါနဲ့တစ်ဆက်တည်းပဲကျွန်တော်မေးချင်တာကဒီအေးတပ်မတော်ရဲ့ဒီဟိုရည်မှန်းချက်ပေါ့နော်အနာဂတ်ရခိုင်ပြည်နယ်ပေါ်ရည်မှန်းချက်နဲ့ပတ်သက်ပြီးတော့ဒါဆိုဆက်စားကောင်အနေနဲ့ဘာတွေဘလူမြန်သဘောပေါက်နားလည်ထားတယ်ဆိုတော့ဒီတစ်ချက်ရှင်းပြပါခင်ဗျာ
။အောင်ဆန်းစုကြည်最高顧問တာရမင်းကြီးမင်းအဖရိုက်ကိုကင်း
ပြီးခဲ့တဲ့ဒီ COVID-19 အခြေအနေမဆိုးဝါးခင်ဗျာ။ပြီးခဲ့တဲ့နှစ် 2020 နှစ်လပိုင်းတုန်းကဆိုလို့ရှင်အဲနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမ္မတကာကွယ်ဆိုဘတ်တမကြီးမေးလိုက်နှစ်ဦးနှစ်ယောက်ရဲ့ဒီခွင့်ပြုချက်ကိုကျွန်တော်ရယူခဲ့ပြီးတော့မှအဲမြစ်ချနာကနေတစ်ဆင့်ကျွန်တော်တိုက်စာကိုကျွန်တော်ဝတ်ခဲ့ပါတယ်။ဘလို့သွားချက်ဟာဆိုလို့ရှင်85နှစ်တာကာလလုံးမှာဒီနိုင်ငံခြားသားတယောက်အနေနဲ့ပြည်တွင်းကနေပြီးတော့မှတိုက်စာတရားဝင်သွားတာဆိုလို့ရှင်ပထမဆုံးအကြိမ်ဖြစ်တယ်လို့ကျွန်တော်ကြားသိခဲ့ရပါတယ်။ကျွန်တော်တိုက်စာကိုသွားတဲ့အချိန်မှာအေအေရဲ့ဒီလစ်ချင်ရစ်ခန်းတွေရှိတယ်တဲ့ပြဿနာမလို့ရအောင် view site တော့လာရမယ်လို့ပြောတာလည်းကျွန်တော်ကြားသိခဲ့ရသလိုဒီမုံမထုတ်ခင်ပေါ့နော်မမောင်ခင်မှာဒီပြန်ရမယ်ဆိုတဲ့ဒီအခြေအနေရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်ဆိုလို့ရှိရင်ဒီလိုက်စားသွားတဲ့အချိန်မှာအေအေနဲ့ထိတွေ့ဆက်ဆံမှုတွေကျွန်တော်မရရှိခဲ့ပါဘူးအခွင့်အရေးမရရှိခဲ့ပါဘူးသို့တော်လည်းပဲအဲကျွန်တော်ဒီတစ်ခေါက်ပြီးခဲ့တဲ့တစ်ခေါက်ဆိုလို့ရှိရင်တော့ဒီဖုန်းနဲ့ပေါ့နော်ဒီအေအေရဲ့အဲပို့ချုပ်ချုပ်ပြတ်နေတဲ့ဒါပို့ဖုန်းနဲ့ကျွန်တော်စကားပြောခွင့်ရရှိခဲ့ပါတယ်ဒါကျွန်တော်ဒီအေအေဆောင်တဲ့ပတ်သက်တော့မှကျွန်တော်အပေးစိတ်ကကျွန်တော်ကောင်းကောင်းမကြည့်ရှိပါဘူးဘာလို့လဲဆိုလို့ရှိရင်ကျွန်တော်ပြီး
ဒီချိန်မှာဒီထိုင်းနေသွားတဲ့အချိန်မှာဆိုလို့ရှိရင်လည်းအေးရနေတော့မှလာရတဲ့တက်ရောက်ပြီးအဲ့ဒီမှာရှင်မရှိခဲ့ပါဘူးအဲ့လုံကကျွန်တော်ဇာတိခဲ့တာဆိုလို့ရှိရင်တော့အေးမှာဆိုလို့ရှိရင်ဒီတက်ဖွဲ့ဝင်တယ်ပေါ့နော်အေးတက်သားရဲ့တက်ရောက်မှအေးရတက်ရင်အရန်ကိုဒီမြားပြားလာတော့မှဒီရခိုင်ပြည်တွင်းမှာပေါ့နော်အင်တန်ပြင်းထန်တဲ့တက်ဖွဲ့တွေထိခဲ့ချစ်လာချစ်ပေါ်လာခဲ့တယ် UWSA water ဖွဲ့အလားတူပဲ water ဖွဲ့နဲ့အမှန်တန်နီးစပ်တဲ့တရုတ်နိုင်ငံရဲ့ဟိုပံ့ပိုးမှုတွေရှိခဲ့တယ်ဆိုပြောလဲဟိုသုံးသပ်တာတွေရှိပါတယ်ခင်ဗျအဲ့တော့မစ္စတာဆက်ဆက်ကဝါအနေနဲ့ကအခု AA ဖွဲ့နဲ့မြန်မာအစိုးရမြန်မာတန့်ဖရွန်အကြောင်းပေါ်မှာငင်းချမ်းရေးကိစ္စတွေဝင်ရောက်ဆောင်ရွက်ပေးနေတယ်ဆိုတော့ဒီအချိန်လေးမှာ UWSA water ဖွဲ့တွေနဲ့ဒါမှမဟုတ်လို့ရှိရင်လည်းတရုတ်နိုင်ငံရဲ့ပတ်သက်မှုတွေနဲ့အကြားမှာရောဘယ်လိုကြားဝင်ဆောင်ရွက်ဖို့ဘလို့ဒီဒီလိုပတ်သက်နေတဲ့အခြေအနေတွေပေါ်ကိုရောဘလို့သုံးသပ်ကြလဲခင်ဗျာ
။私は今から76年前。
ဟုတ်ကဲ့ဒီနေ့ဆိုလို့ရှင်ကျွန်တော်ရဲ့ဒီမွေးနေ့ဖြစ်ပါတယ်ကျွန်တော်ဒီနေ့ဆိုလို့ရှင်ဒီအသက်80နှစ်မှာနှစ်နှစ်ကျွန်တော်ပြည့်ပြီဖြစ်ပါတယ်ဆိုတော့ကျွန်တော်လူခဲ့ဒီ86နှစ်တုန်းကကျွန်တော်အသက်6နှစ်ရွယ်တုန်းကဆိုလို့ရှင်ဒီအမေရိကန်နိုင်ငံရဲ့ဘုံပုံပြမျိုးဟာဆိုလို့ရှင်ဒီအမေရိကန်ရဲ့ဘုံကျဲချင်းကိုကျွန်တော်ခံရတဲ့ကြမလို့ကျွန်တော်နေရက်ွက်ဟာဆိုလို့ရှင်တရက်ွက်လုံးပြီးတော့ပြာကျသွားတော့မှကျွန်တော်နဲ့ကျွန်တော်ရဲ့မိခင်ကတွေ့လို့ကျွန်တော်တရက်ွက်လုံးမှာရှိရဒီလူရဲ့အကုန်လုံးသိဆုံးသွားခဲ့ပါတယ်ဒီဘုံကျဲခံရတဲ့ကြမလို့ဆိုတော့ကျွန်တော်ကလေးဘွားမှာဆိုလို့ရှင်အရန်ကိုဒီဒုက္ခဆင်းရဲနဲ့ကျွန်တော်တွေ့ကြုံခံစားခဲ့ရပါတယ်ကျွန်တော်အရန်ကိုဒုက္ခဆင်းရဲနဲ့တွေ့ကြုံခံစားနေရတဲ့အချိန်မှာမြန်မာနိုင်ငံကပို့လာတဲ့စံဟိုကျွန်တော်စာပြမှာပဲအခုချိန်ထိကျွန်တော်ကျမ်းမှာအသက်ရှင်စွာနေထိုင်နေရနိုင်တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာကျွန်တော်ကျေးဇူးပြန်ဆရမယ်ဆိုရဲဒီစိတ်ဆက်စိတ်ကကျွန်တော်စမှာရှိပါတယ်ကျွန်တော်အားလုံးချင်းဒီမျိုးလုပ်တဲ့အချိန်မှာအစိုးရရဲ့တို့တတ်မှတ်တော်ရဲ့တို့မဟုတ်ပါဘူးအကုန်လုံးဒီငင်းချမ်းရရဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရနေတာဖြစ်ပါတယ်မြန်မာနိုင်ငံကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်ဒီဒုက္ခသည်စခန်းတွေလည်းပဲကျွန်တော်အများအားကျွန်တော်သွားရပြီးရှိပါတယ်သွားရလေ့လာတဲ့အချိန်မှာဒုက္ခသည်စခန်းမှာရှိတဲ့ဒီဒုက္ခတွေဆိုလို့ရှိရင်အရင်ကဒုက္ခဆင်းရဲရောက်နေတယ်ဆိုတော့ကျွန်တော်တွေးရှိရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်ကစိတ်မကောင်းဖြစ်ပြီးပါတယ်၂၀တရာစုဖြစ်ပြီးဖြစ်တဲ့အခုဒီနေ့ဒီခါမှာဒီအချိန်ခါမှာမြန်မာနိုင်ငံအထက်မှာဒီလိုဆင်းရဲဒုက္ခနဲ့တွေ့ကြုံခံစားနေရတဲ့လူတွေရှိတယ်ဆိုတော့ကျွန်တော်တွေးရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်မြည်တော့အောင်ကြားမိပါတယ်သူတို့အတွက်ကျွန်တော်ဟာဆိုလို့ရှိရင်ဒုက္ခချင်းဆန္ဒထောက်ထားတဲ့ညီပန်ပုံမှုတွေကိုကျွန်တော်ပြုလုပ်ပေးရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ဒီဒုက္ခချင်းဆန္ဒထောက်ထားတဲ့ပန်ပုံမှုတွေကိုကျွန်တော်ပြုလုပ်ပေးနေရတာဖြစ်ပါတယ်ဒီလိုဒီဒုသချင်းဆန္ဒထောက်ထားတဲ့ပံ့ပိုးပြုလုပ်တဲ့ချိန်မှာဆိုလို့ရှိရင်လည်းဒီတိုင်းတားလက်နဲ့ကိုင်းနေကြွေးချင်းဒီဒီတခြားဒီအဖွဲ့အစည်းရပါတော့ဒီကောင်းဆောင်တွေရဲ့တဘောတူနားလည်းမို့ကျွန်တော်တို့မရရှိခဲ့ဘူးဆိုလို့ရှိရင်ဒီလိုဒီပူထပ်ပတ်မှုတွေလည်းပြုလုပ်လို့ရမှာမဟုတ်တဲ့အတွက်ကြောင့်မလို့ကောင်းဆောင်တွေရဲ့တဘောတူနားလည်းမို့လို့ကျွန်တော်အတက်မဲ့အစော်ရယူဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရွက်ရှိပါတယ်ဆိုတော့ကျွန်တော်တို့ဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံဒီပြဿနာတစ်ခုဟာဆိုလို့ရှိရင်ဒီနိုင်ငံရဲ့နိုင်ငံရဲ့တမားရင်ကျေးမှုနဲ့ဒလစ်ထုံးစံတွေကိုနားမလည်ပဲနဲ့အဲဝင်ရောက်ပြုလုပ်မယ်ဆိုလို့ရှိရင်တော့ပဋိပက္ခတွေကပုံမှန်ဆိုးသွားနိုင်တဲ့အခြေအနေရှိပါတယ်တဲ့အတွက်ကြောင့်မလို့နိုင်ငံခြားသားပြောက်နေတဲ့နိုင်ငံခြားတွေတော့မှဒီပဋိပက္ခတွေကိုဖြည့်ရှင်းဖို့အတွက်ကိုဒီလိုလုပ်ချက်မှာလည်းဒီလိုမလုပ်ချက်မို့ဒီလိုလုပ်ပါဆိုတော့မှလည်းပဲကြားဝင်ပြီးတော့မှပြုလုပ်ဖို့အတွက်ကိုမတင့်တော်ဘူးလို့ကျွန်တော်ထင်ပါတယ်ကျွန်တော်ကဆိုလို့ရှိရင်အချင်းချင်းသွေးဆွန်ဆွေးနွေးနေတဲ့ platform တစ်ခုကိုကျွန်တော်တို့ကျွန်တော် party ပြီးတော့မှဒုက္ခဆင်းရဲရောက်နေတဲ့လူတွေကိုဒီသားချင်းဆန္ဒထောက်ပံ့မှုတွေကျွန်တော်ပြုလုပ်မယ်ဆိုတာကျွန်တော်ရဲ့အခြေခံအခြေခံတဘောခံချက်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့တက်တာကိုဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကိုယ်တိုင်ကပဲဖြည့်ရှင်းတင်လို့ထင်ပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဥပမာပြောမယ်ဆိုလို့ရှိရင် Syria တို့ Iraq တို့ Libya တို့ကိုပဲကျွန်တော်တို့ကြည့်လိုက်ပါနိုင်ငံခြားအဖွဲ့အစည်းကဝင်ရောက်ဖြည့်ရှင်းတဲ့တက်တာမျိုးပြဿနာဖြည့်ရှင်းသွားခြင်းပြည်တယ်သွားခြင်းမရှိတဲ့အပြင်ကိုရမရှုပ်ခွေသွားတော့ကျွန်တော်တို့ရှက်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဆုံးဆုံးသက်ပြောချင်တာဆိုလို့ရှိရင်မြန်မာနိုင်ငံတက်တာကိုမြန်မာလူမျိုးတွေကပဲဖြည့်ရှင်းတင်လို့ထင်ပါတယ်တိုးတော်လည်းပဲဒီအဲ့အတွက်လိုအပ်တဲ့ဒီ platform ကိုတော့ကျွန်တော်ဒီကုညီဆောင်ပေးနေပြစ်တောင်းဆိုမှုတွေရှိလာပြီဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားတဲ့ကုညီပတ်ဖို့မှုတွေကျွန်တော်ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ဒါ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ဟိုနေနေတဲ့အကြောင်းကတော့ဒါစောစောလုံးကမိကွန်းထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံရဲ့ဒီလက်နက်ကန်ပြိပက္ခတွေမှာဒါနေသက်ဒေသတိုင်းသားတွေရဲ့ဟိုလက်နက်ကန်ပြိပက္ခတွေမှာဆိုလို့ရှိရင်အင်းကြီးချင်းနိုင်ငံအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဟိုအခမ်းအနားကလည်းအမတန်အရေးပါပါတယ်တရုတ်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့ဒီအရေးကိစ္စတွေမှာအထူးသဖြင့်ပေါ့နော်ဟိုကုလသမဂ္ဂကနေလွဲလို့ဒီအနောက်နိုင်ငံတွေကနေပြီးတော့ဒါဝင်ပြီးတော့ပါလာတာတို့သူတို့ဝင်စကားပြောတာတို့ဝင်ပြီးတော့ဟိုစစ်စစ်ညှိနှိုင်းပေးတာတို့တို့တွေကိုသူတို့တိတ်ပြီးတော့လက်မခံနိုင်ပါဘူးခင်ဗျာအလားတူအဲ့တော့တရုတ်ဒါပေမဲ့လည်းတရုတ်နိုင်ငံကိုယ်တိုင်ကြတော့ဒါအထူးကိုယ်စားလှယ်တရုတ်ကိုပေးချခန့်အပ်ပြီးတော့အခုမစ္စတာဆက်ဆာကာဝါရဲ့ဟိုအလားတူယာလူမျိုးပေါ့နော်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာ ခန်းထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခုဒီအရေးအကင်းတွေမှာဒီတိုင်းသားတွေရဲ့အတိုင်းဟိုညဉ့်ဉန်းကိစ္စအထူးဖြင့်ရခိုင်ကိစ္စမှာဆိုလို့ရှိရင်ဒါတရုတ်နိုင်ငံကနေပြီးတော့ဒီကိုယ်စားလှယ်နဲ့ပေါ့နော်ဟိုအခုဟိုမစ္စတာစကားဝါနဲ့ဒီအရေးကိစ္စလေးတွေကိုနှိမ့်နိုင်ပြီးတော့ဟိုစကားပြောဖို့တမန်ဖို့လို့ရှိရင်လည်းဒီအခြေအနေလေးကိုပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိသလား
との関係は大変古いございます。
ဒီစနောနဲ့ဒီတရုတ်နိုင်ငံရဲ့ဒီဆက်ဆံရေးတာဝန်ဟာဆိုလို့ရှိရင်လည်းအရန်ကိုကြာရှည်ခဲ့ပြီဖြစ်ပါတယ်။ဒီတရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီတရမောအရေးခဲပေါ့နော်။ဒီအရေးခဲမတိုင်ခင်တုန်းကဆိုလို့ရှိရင်တရုတ်နိုင်ငံအရန်ကိုစီးရဒုက္ခရောက်နေတဲ့အချိန်မှာတရုတ်နိုင်ငံဆရာဝန်အရပ်ပေါင်း3000လောက်ကိုကျွန်တော်ပေါ့နော်။ဒီအဲဒီပြင်ရတင်စားဖို့တော့ကျွန်တော်ပြည်စုပြောင်းထောင်ပေးခဲ့ပါတယ်။အဲဒီအချိန်မှာဆိုလို့ရှိရင်ဒီတရုတ်နိုင်ငံအရန်စီးရဒုက္ခရောက်နေတဲ့အချိန်မှာဆိုလို့ရှိရင်အနောက်နိုင်ငံဒီတရမောအရေးခဲဖြစ်သွားပြီးတဲ့နောက်ပိုင်းမှာအနောက်နိုင်ငံတွေကတရုတ်နိုင်ငံအပေါ်မှာစီးပွားရေးပိတ်ဆို့မှုတွေသူတို့ပြုလုပ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာတရုတ်နိုင်ငံအရန်ကိုစီးရဒုက္ခရောက်နေတဲ့အတွက်ကြောင့်မလို့ဂျပန်ကနေတော့မှဥစားပြီးတော့မှတရုတ်ပေါ်မှာထားရှိတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြည့်ဖြတ်ပေးဖို့အတွက်ကိုစ조사ဆောင်ရွက်ခဲ့ပါတယ်။အဲ့လိုလုပ်တဲ့အချိန်မှာဆိုလို့ရှိရင်ဒီ Houston Summit မှာဆိုလို့ရှိရင်ဂျပန်နိုင်ငံဝန်ကြီးချုပ်ကနေတော့ဥစားပြီးတော့မှတရုတ်နိုင်ငံရဲ့ဒီစီးပွားရေးအနောက်နိုင်ငံပြုလုပ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြည့်ဖြတ်ပေးဖို့အတွက်ကိုသူတို့စီစဉ်ဆောင်ရွက်ပေးဥစားဆောင်ရွက်ပေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်တပ်ပြမြတ်ကြီးထပ်ပိုင်းတဲ့စီစဉ်ကြည့်ရနေတဲ့ဂျပန်နိုင်ငံကနေပြီးတော့မှဒီတရုတ်နိုင်ငံပေါ်မှာ 7.6 billion ဒေါ်လာပေါ့နော် 7.6 billion ဒေါ်လာကိုကျွန်တော်တို့ခုရပန့်ပူခဲ့ပါတယ်ဆိုတော့ဒီတရုတ်နိုင်ငံစီးပွားရေးတိုးတက်လာမှုဟာဆိုလို့ရှိရင်ဒီကနေတော့မှအစပြုတယ်လို့ဆိုလိုနိုင်ပါတယ်အဲ့ဒီနောက်ပိုင်းမှာဒီတရုတ်နိုင်ငံရဲ့စီးပွားစ조사မှုလည်းပါဝင်ပါတယ်တရုတ်နိုင်ငံဆိုရှင်အခုလက်ရှိအခြေအနေမှာစီးပွားအရန်ကိုတိုးတက်နေနိုင်ငံကြီးတစ်ခုတည်းဖြစ်ခဲ့ပြီဖြစ်ပါတယ်ဒီနောက်အဲ့ဒီနောက်တစ်ခုနောက်ဆက်ကပါလဲဆိုရှင်မြန်မာနိုင်ငံကအင်မတန်ဒီဒုက္ခရောက်နေတဲ့အချိန်မှာအနောက်နိုင်ငံရဲ့စီးပွားရေးပိတ်ဆို့မှုတွေခံနေရတဲ့အချိန်မှာတရုတ်နိုင်ငံကပဲမြန်မာနိုင်ငံကိုကူညီခဲ့တယ်ဆိုတဲ့ဒီတမိုင်းကြောင်းကိုလည်းပဲကျွန်တော်ညှင်းဆန်လို့မရပါဘူးဒီအတွက်ကြောင့်မလို့ကျွန်တော်ဟာဆိုလို့ရှင်ဖြစ်နိုင်လဲဆိုလို့ရှင်တော့ဂျပန်နိုင်ငံနဲ့ဒီတရုတ်နိုင်ငံဆိုလို့ရှင်ပူးပေါင်းဆောင်ရွက်ပြီးတော့မှမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းနဲ့မြန်မာနိုင်ငံတိုးတက်ဖို့အတွက်ပေါ့နော်ပူးပေါင်းဆောင်ရွက်ပေါ့ဆောင်ရွက်နိုင်တဲ့ foundation ပေါ့ဒီတစ်ခုလေးကိုကျွန်တော်တည်ဆောက်နိုင်လဲဆိုလို့ရှင်တော့ကောင်းမယ်လို့ကျွန်တော်အနေနဲ့တည်ဆောက်နိုင်ဖို့လည်းကျွန်တော်ညွှန်ပြပါတယ်
โอเคครับအဲ့တော့ဒီရခိုင်အရေးမှာဆိုရင်နိုင်ငံတကာကအာရုံစိုက်တာကအမတန်ကိုအရေးကြီးတဲ့အချက်ပါအဲ့ဒါကဘာလဲဆိုတော့ရိုဟင်ဂျာပြဿနာပါခင်ဗျအဲ့တော့ရိုဟင်ဂျာပြဿနာဟာဒါမွတ်စလင်တွေနဲ့ဒီဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေရဲ့မူလပြဿနာသဘောမျိုးလဲစောင့်နေပါတယ်ခင်ဗျအဲ့တော့ဒီရခိုင်ပြည်ငင်းချမ်းရေးရဖို့ဆိုလို့ရှိရင်ဒါကဟိုရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပိပခါရက်သွားရုံနဲ့မကဘဲနဲ့တကယ်တမ်းရခိုင်ပြည်မှာရှိနေတဲ့တိုင်းရင်းသားတွေနဲ့ဒီဟိုမွတ်စလင်တွေရိုဟင်ဂျာတွေဂျာထဲမှာတူးနဲ့တူးနားတဲ့သဘောပေါက်သွားတယ်ငင်းငန်းစွာအတူတူရှင်တွဲနေထိုင်ဖို့လည်းအဓိကဖြစ်တယ်လို့အများကယူဆပါတယ်ခင်ဗျအဲ့တော့မစ္စတာဆဆာကာဝါအနေနဲ့ရောဒီရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရှိရင်ဘယ်လိုသဘောထားပါသလဲခင်ဗျအထူးသဖြင့်ဟိုရခိုင်ဟိုတပ်မတော်ရခိုင်ခေါင်းဆောင်တွေအနေနဲ့ရောဒီကိစ္စကိုလက်ခံနိုင်တယ်လို့ယူဆရတာ
私はその部分についてはですね、前回その
。ああ、OK。で、夜間ディラマが出てきた、で、ペットライハソルーションの、で、ブッダバダウェンで、で、ムスリムバダウェンにね、で、意義付いてるような話してたばれ。とどれもちょっと PK で、夜間ディラマその登録で、チェイマ、で、ロヒンギャムスリムにしてて、で、税をでね、ちょっと登録までらけばれ。とりらでチェイマソルーション。あいまシェアドゥイハソルーション、で、ロヒンギャムスリムによるハソルーション。ကိုငင်းချမ်းစွာနဲ့ပဲပေါ့နော်ဒီဒီစတောက်နေထိုင်တဲ့စီစီလေးပေါ့နော်အရောင်းမလုပ်နေတဲ့ကျွန်တော်တွေ့မြင်ခဲ့ရသလိုသူတို့ဆိုရှင်အင်မတန်ပြိုးရွှင်စွာငင်းချမ်းစွာအေးချမ်းစွာနဲ့ပဲအဲဒီနေထိုင်နေတော်လာနေတာလည်းကျွန်တော်တွေ့ရှိခဲ့ရပါတယ်ဆိုတော့အဲဒီဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာတွေမဟုတ်ပါဘူးအခြားဘာသာဝင်တွေပါအတူတကွရှင်တွဲနေထိုင်တဲ့နိုင်ငံတွေဟာဆိုလို့ရှင်အိန္ဒိယအပါအဝင်အခြားနိုင်ငံတော်တော်များများမှလည်းပဲသူတို့အတူတူရှင်တွဲနေထိုင်နေရှိပါတယ်ဆိုတော့ဒါပေမဲ့လည်းလို့အဲဒီရခိုင်ဒေသရဲ့ဒီပြဿနာတစ်ခုကဘာလဲဆိုလို့ရှင်ဒီရှုပ်ထွေးရဲ့ပြဿနာရဲ့အကြောင်းရင်းကဘာလဲဆိုလို့ရှင်အဲ့လိုမျိုးလူတွေကြားထဲမှာအစံဖက်အဖွဲ့အစည်းအစံဖက်ဖွဲ့ဝင်ဒီပေါ့နော်ဒီအဖွဲ့ဝင်တွေရှိနေတယ်ဆိုတော့အချက်တစ်ချက်ကလည်းပဲဒီအခြေအနေကိုပိုမှရှုပ်ခွေးစေပါတယ်ဆိုတော့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒီပြဿနာဟာတစ်ခုရှိနေပါတယ်တစ်ခုကတော့ဒီ AA နဲ့ကြားချက်မှာဖြစ်ပေါ်ရတဲ့ရှိစတာဖြစ်နေတော့တစ်ခုဆိုလို့ရှိရင်ဒီ UN ကြပေါ့နော် UN ကပြဿနာဖြစ်ပါလိမ့်မယ်ဒီလိုမျိုးဒီပြဿနာအခက်အခဲတွေနဲ့အဲတွေ့ဆုံနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့ဒီပြဿနာအခက်အခဲတွေကိုတစ်ချိန်တည်းမှာပဲအချိန်တိုးတိုးတောင်းတောင်းကာလတော်တွင်းမှာပဲဖြေရှင်းဖို့ဆိုတာလောကမဖြစ်နိုင်ပါဘူးသို့တော်လည်းနိုင်ငံတကာ ဒီဖေးစတောက်ဖြစ်ရှင်ဖို့အတွက်အရင်ကလွယ်ကူတဲ့ပုံစံနဲ့သူကလွယ်တကူတဲ့ပဲသူတို့ပြောလို့ရှိပါတယ်တော်တော်လည်းပဲတကယ်တကယ်လက်တွဲဆောင်နေတဲ့လူတွေဟာဆိုလို့ရှိရင်ဘယ်တော့ခက်ခဲရဲရှိတာဆိုတော့သူအသိဆုံးပါတယ်ဆိုတော့ဒီတမိုင်းတောင်းနေတဲ့ရှိရဲ့အတွက်ကြောင့်မလို့ဒါဆိုရှင်အင်တာခက်ခဲရဲ့ကိစ္စရတခုဖြစ်ပါတယ်ဘယ်တစ်ပတ်ဆောင်တော့ဒီအေးအေးနဲ့ဂျာထဲမှာ
私たちはラカイン州に限りません。全土で。
ရှိတဲ့ဖို့တော့ကိုကျွန်တော်ကုညီပန်ပို့သွားမှာဖြစ်ပါတယ်။ဒီမြို့ကုညီပန်ပို့မှုဟာဆိုလို့ရှိရင်ဒီမှာနိုင်ငံလုံးအပိုင်းအတိုင်းကျွန်တော်ကုညီပန်ပို့သွားမှာဖြစ်ပါတယ်။အဓိကတော့ကလေးတွေရှိတဲ့အမျိုးသမီးတွေဒီမှာနိုင်ငံမှာရှိတဲ့ဒီလူငယ်တွေအတွက်ကျွန်တော်ဆိုလို့ရှိရင်ဒီအသက်မွေးဝမ်းကြောင်းပေါ့နော်ဒီပညာတွေတက်အောင်ဆိုလို့ကုညီပန်ပို့မှုတွေလည်းကျွန်တော်ပြုလုပ်သွားမှ ဆုံးဖြတ
်ထားပါတယ်။ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုမကြခင်ဘယ်တော့လောက်မှမြန်မာနိုင်ငံကိုသွားဖို့ရှိမယ်ခင်ဗျာအဲ့လိုသွားပဲဆိုလို့ရှိရင်နောက်ထပ်ဟိုအဆင့်တစ်ဆင့်ပေါ့နော်ဘယ်လိုဆေးရှိဆက်တိုးပြီးတော့လုပ်ဖို့စဉ်းစားထားတာပါလဲခင်ဗျာ
そこに住む人たちへの平和の果実を与えると
ဒီတော့မြန်မာနိုင်ငံသွားရဒီအဓိကရည်ချက်ဆိုရှင်အများဒီငင်းချဲအဖြစ်ခရဆက်ရရှိဖို့ပြင်ဆင်ရရှိဖို့တပါတယ်ကျွန်တော်လက်ရှိဒီကုနေထောက်ပံ့မှုတွေပြုလုပ်တာဆိုလို့ရှင်အဖြစ်ခရဆက်ထားတဲ့ data မှာရှိတဲ့ပြည်သူလူထုတွေအားဆိုလို့ရှင်ငင်းချဲရဲ့ဒီအသီးအဖွဲ့တွေကိုတို့ရရှိခံစားအားနဲ့ဖို့တော့ကိုကျွန်တော်တို့လူအပ်တဲ့ကုနေပံ့ပိုးမှုမှုတွေကိုဆောင်ရွက်ပေးတဲ့ရှိပါတယ်ဒီ foundation ကဒါဆိုလို့ရှင်ဒီ foundation ဒီကုနေပံ့ပိုးမှု site တွေကိုလည်းကျွန်တော်မြင်ရဆိုပါတယ်လက်ရှိအခြေအနေမှာဆိုလို့ရှင်ဒီကရင် data နဲ့ကရင်ပြည်နယ်နဲ့မုံပြည်နယ်မှာဆိုလို့ရှင်ကျွန်တော်တို့ဒီဒီဒုက္ခတဲ့တဲ့တွေအတွက်ကြောင်းဆောက်လုပ်ပေးတာတဲ့အိမ်ဆောက်လုပ်ပေးတာဒီလိုရှိတဲ့မိုးဝမ်းကြောင်းပြန်တင်ကြပေးတာလည်းကျွန်တော်ဆောင်ရွက်ပေးရရှိပါတယ်အခုလက်ရှိအချိန်မှာဆိုရှင်ကချင်ပြည်နယ်မစ္စနာမှာရှိတဲ့ဒီဒုက္ခတဲ့အဲဒီဒီမူလသက်ဝဲဆောင်ပြည်သူတွေပေါ့နော်ဒီမူလဒေတာမူလရောပြန်တဲ့ဖို့တော့ကိုလည်းပဲကျွန်တော်ကူညီပံ့ပိုးမှုပြုလုပ်ပေးတဲ့အနေနဲ့အိမ်ဒီဆောက်ပေးတာလည်းကျွန်တော်ဆောင်ရွက်ပေးရရှိပါတယ်အခုချက်ကြီးကျွန်တော်ဒီအချိန်မပြ30လောက်ကျွန်တော်ပြောရောက်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဆိုရှင်ဒီကျွန်တော်ဒီမွေးစားတီတီတစ်ခုလို့နိုင်ငံတစ်ခုလို့ပါပဲဒါကြောင့်ကျွန်တော်အချိန်ရရဆိုလို့ရှင်တော့ဒီအချိန်ကြီးကျွန်တော်ပြန်လို့မသွားမဲ့သွားမဲ့စီစီရှိ
โอเคครับเนี่ยเจตุติมาเลยครับเนี่ยไอ้တော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ညပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌကြီးမစ္စတာယိုယီဆက်ဆက်ကာဝါကိုအခုလိုဖြေရှားပေးတဲ့အတွက်เจตุติညောင်းပြောပြရစီครับเนี่ยเจตุติมา
เออสมัยมันเนาะเออไว้ให้นอตแมนนี่มาเจเนคริสเตียนซาเตเรียสเนี่ยเดโพไซน์นะครับจะขอสภาใครช่วยมาขอชมเชยได้ครับ
ありがとうございました
เจตุติมาเลย
มิงกะลาบ
ลาบครับเนี่ย